UN နိုင်ငံကိုစနေနေ့ညကတက်ခတ်မှုတွေအတွင်းစီးရေးရည်မှန်းချက်တွေအတိုင်းအောင်မြင်မှုရခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ
်ဘန်ခါတာဒေရဂမ်ဒနီတကဖနူဘေအိုဖန်မဒူယက်ဝေမမူကတ်မတရော့တ်ဘေအဇော်ရင်ရှိုနင်းဘေအိုင်ကောင်းဆောင်
ညွှန်ကြားချက်အရ UN နိုင်ငံတွေကပြစ်မှတ်တွေကိုအတိအကျချိန်ရွယ်တက်ခတ်ခဲ့တာဖြစ်ပါတယ်လို့အစ္စရေးစစ်တပ်ပြောခွင့်ရရေးတပ်ဖွဲ့ချုပ်ကြီးဒန်နီယယ်ဟာဂါရီကသတင်းတော်တွေကိုပြောခဲ့တာပါလွန်ခဲ့တဲ့နှစ်အတွင်းအစ္စရေးကိုတက်ခတ်ရမှာအီရန်ကအသုံးပြုတဲ့မစ်ဆိုင်းတုံးထွက်လွှတ်တဲ့နေရာတွေပါဝင်ကြောင်းလည်းပြောပါတယ်။ချိန်ထဲမှာပဲမြေပြင်ကဝင်ပြစ်မစ်ဆိုင်းတုံးတွေကိုတက်ခတ်ခဲ့ပြီးအီရန်ရဲ့လေကြောင်းကနေတုံ့ပြန်တက်ခိုက်နိုင်စွမ်းကိုရှော့ချနိုင်ခဲ့တာကြောင့်အစ္စရေးအနေနဲ့အခုခါလေကြောင်းစစ်ဆင်ရေးတွေလွတ်လွတ်လပ်လပ်ပိုလုံးနိုင်ပြီလို့လည်းပြောဆိုခဲ့ပါတယ်။အီရန်နိုင်ငံမှာ IRN သတင်းဌာနကတော့တီရန်မြို့တော်နယ်နိုင်ငံနောက်ပိုင်းကူဇက်စတန်နဲ့အလမ်ဂျီနယ်တွေကစစ်ကမ်းတွေကိုအစ္စရေးကတက်ခတ်တဲ့အကြောင်းလေကြောင်းရန်ကာကွယ်ရေးဌာနကိုကိုးကားပြီးဖော်ပြခဲ့တာပါ။အီရန်တပ်ဖွဲ့တွေကတက်ခတ်မှုကိုအောင်မြင်မြင်ဟန်တားနိုင်ခဲ့ပြီးအကန့်အသတ်လောက်သာထိခိုက်မှုရှိတယ်လို့လည်းပြောဆိုထားပါတယ်။အီရန်ဘာသာရေးခေါင်းဆောင်အယာတူလာအလီခါမေနီကတော့တက်ခတ်မှုကိုပုံကြီးချဲ့တာမျိုးရှွတ်ရှွတ်ပေါ့ပေါ့ပြောတာမျိုးမလုပ်ဖို့ဒီကနေ့ပဲပြောဆိုလိုက်ပြီးမယ်လက်တုံပြန်ဖို့ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။တုံတက်သူတွေကတော့အစ္စရေးရဲ့အကန့်အသတ်နဲ့တက်ခတ်မှုကြောင့်အီရန်အနေနဲ့ပြစ်ခတ်ကြီးထွားလာစေမယ်အပြောအဆိုတွေကိုရှောင်ရှားနိုင်နေတာလို့ခန့်မှန်းကြပါတယ်ခင်ဗျာ။